ကချင်ပြည်နယ်ဖားကံမြို့နယ်မှာတနက်ထံရနဲ့တေဆုံနေတဲ့အမျိုးသား၃ဦးရဲ့ရုပ်လောင်းကိုဇွန်လ20ရက်တနင်္လာနေ့မနေ့အစောပိုင်းမှာဒေသခံတွေတွေ့ခဲ့ပါတယ်။ဘာအတွက်ကြောင့်သူတို့ကိုဘယ်သူကတပ်ဖြတ်ခဲ့တယ်လဲဆိုတာတော့မသိရသေးပါဘူး။မကြာခဏဆိုသလိုတနက်နယ်ပြစ်ခတ်တပ်ဖြတ်ခံရတဲ့ဖားကံမြို့နယ်ရဲ့မြေပြင်အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားပါတယ်။ကိုရဲမုံပြောပြပေးပါမယ်ရှင်
။ကချင်ပြည်နယ်ဖားကံမြို့နယ်ကမော်စီစာနဲ့လုံငင်းကျေးရွာအဆက်နာမှာလက်နောက်ပြန်ကျိုးတုပ်ပြီးဥကောင်းကိုတနက်နဲ့ပြစ်သက်ခံထားရတဲ့အမျိုးသား၃ဦးရုပ်လောင်းကိုဇွန်လ20ရက်မနေ့အစောပိုင်းမှာတွေ့ရှိခဲ့တယ်လို့ဒေသခံသူကပြောပါတယ်
။ပြစ်ခံတဲ့လူတွေကတော့တောမွန်ကလည်းပါတယ်ကျွန်တော်တို့ဒီလုံချင်းအထက်ပိုင်းဆိုင်ရာရွာတိကလည်းပါတယ်။နောက်တူဦးကတော့ဒီလုံချင်းပတ်လည်ရတဲ့ခင်ဗျအဲ့ဒါကြီးပေါ့နော်။တူဦးကတော့အထက်50ဝန်းကျင်တူဦးကတော့30ဝန်းကျင်ပေါ့25ဝန်းကျင်35ဝန်းကျင်အဲ့ဒီတော့လေးပေါ့နော်။အကောက်ကြီးရှိလမ်းကြားလေးမှာလောလောဆယ်ကတော့ဒီအလောင်းကြီးတော့ကျွန်တော်တို့ဟိုကဖက်ကရင်ကိုရင်မှာထားထားတယ်လို့ကြားတယ်
။တနက်နေ့ပြစ်တက်ခံထားရတဲ့ဒီအမျိုးသား၃ဦးဟာစစ်ကောင်စီကိုတရင်ပင်းနေသူတွေဖြစ်တယ်လို့စွပ်စွဲပြောဆိုကြတွေရှိနေပြီးဒါနဲ့ပတ်သက်လို့အတိပြုနိုင်တာမရှိသေးပါဘူး။ဖားကန့်ဒေသမှာစစ်အာဏာသိမ်းပြီးချိန်ကစလို့ကျူးလွန်သူမပေါ်ဘဲအသက်ခံရတာတွေကခက်စိတ်စိတ်ဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။အသက်ခံရသူအများစုကိုလည်းစစ်ကောင်စီတရင်ပေးနေသူတွေလို့အတိမပြုနိုင်ပဲဆွဆွဲပြောဆိုကြတွေရှိနေတယ်လို့ဒေသခံသူကပြောပါတယ်
။ဒီဖက်ကန်ဒေတာမှာတော့အာဏာမသိခြင်းနဲ့လူတက်မှုတော့ဖြစ်နေကြတာပဲ။ဒီလိုရှင်ပဲအဖွဲ့စည်းလုပ်တယ်၊ဗာကြောင့်မလုပ်တယ်ဆိုတာလည်းကျွန်တော်တို့ဟိုတအားမပြောနိုင်တဲ့စိတ်ဆိုင်တော့အများကြီးရပါဘူး။စစ်နဲ့များတက်ဆိုင်လာတာဒီလိုရင်းကြောက်မှုလားအဲ့ဒါတော့ရှိပါတော့နော်။အခုလောလောဆယ်ကတော့သူ့အဖွဲ့ကိုယ့်အဖွဲ့မကြည့်ဘလန်ဘလန်လို့ပြောကြတာပဲလေ။ခုခုစက်တင်ဘင်းကတော့တတ်မဲ့ဆက်မဲ့ဆိုရအနေထားကြတော့လည်းအလုံးစုံပြတ်ပြတ်တုံးလေးဥတည်နေတဲ့အနေထားရှိလို့နော်ဖြစ်နိုင်တော့သူနဲ့သူဖြည့်ရှင်းတာကတော့နိုင်ငံရေးအရာတွေဒီစပွဲမှာဖြည့်ရှင်းမဲ့တတ်တာချက်တာကိုကျွန်တော်တို့တတ်နိုင်တော့လျှော့မယ်ဆိုတော့ဖက်ကန်ဒေတာမှမဟုတ်ပါဘူး။ဒါနဲ့အနေထားရလဲအဲ့လိုဖြစ်နေဆိုတော့ပို့ပြီးတော့ကောင်းတာပဲ။ခုလက်ရှိကတော့မတည်ရှင်းမဲ့တည်တဲ့သူတွေတချို့တော့တည်ရတဲ့အတိုင်းနည်းနည်းဟိုဖြစ်ပြီးဆိုရင်ဒီကောင်တလာမဲ့ဆိုရအားဖြင့်တချို့ဆိုမဆုံးစားမနေညာခဲ့တဲ့တတ်ဖြတ်ခံတဲ့ဟာလည်းအများကြီးရဲ့လေ။
ဖားကံမြို့နယ်မှာအခုလိုတနက်နဲ့ပြစ်တက်တာတွေကမကြာခဏဆိုတလို့ဖြစ်နေပြီးဘယ်အဖွဲ့ကကျူးလွန်နေဆိုတာကိုလည်းအတိအကျမသိရဘူးလို့ဒေသခံတို့ကပြောပါတယ်
။လောလောဆယ်တော့ဖားကံမြို့ရဲ့အနေကတော့မကွေးတို့စကိုင်းတို့အဲ့လောက်ကျတော့မတိုးတော့ဘူးလို့ထင်တာပဲ။ဒီမှာတော့ဖြစ်တာတော့ဖြစ်နေတာပေါ့။အဲတလမှာတစ်ခါတလေလူတက်မှုကတစ်လောက်လို့မဟုတ်နှစ်လောက်သုံးလောက်အဲ့လိုဖြစ်နေတာတော့ရှိတယ်။ဖြစ်နေတာဆိုတာကလက်ရှိဒီအာဏာမသိခင်ကဒီလိုလူတက်မှုကတနစ်မှန်မှပဏမှုตัวเล็กชื่ออยู่เลยอ่ะแล้วก็จอดดิตะละมาบลาวเนี่ยเนเน่คัดติขึ้นมาแล้วเนเน่တော့ทุบพูดออกชื่อออกเล่นน่ะกันตะแฟกก็เลยล้อเสียแล้วตะแฟกได้ชื่อล่ะไม่รู้ดิ5แฟกเราชื่อในคราวเจอทุกๆลงจริงๆก็ตะแน่เนี่ยปัดแต่ลายโหอะมุมันพอทุบพูดอ่ะแล้วยังเคยยินล้นเนี่ยอีกครั้งมาชื่อในคราวเจอปะโดมก็ตัวลุกไม่อยากอ๋อตะอัดပြောลงไม่อยากเนาะเออปัดก็ลุกได้แต่พี่ดีใจไม่ตีว่าจ๋าล่ะครับ
ကချင်ပြည်နယ်ဖားကံမြို့နယ်မှာအာဏာသိမ်းပြီးနောက်ပိုင်းရက်ရွာအုပ်ချုပ်ရေးမှုတွေနဲ့စစ်ကောင်စီကိုသတင်းပေးနေတဲ့ဒလန်လို့ဆွဆွဲခံရတဲ့သူတွေမကြာခဏတပ်ဖြတ်ခံနေရတာပါဖားကံမြို့နယ်စွအောင်ကျေးရွာအုပ်စုအစွန်မှာအမျိုးသား၄ဦးကိုလက်နောက်ပြန်ကျိုးတုပ်ပြီးဥကောင်းကိုတနက်နေ့ပြစ်တက်ခဲ့တဲ့ဖြစ်စဉ်ကအခုဇွန်လ၁ရက်နေ့အစောပိုင်းတုန်းကလည်းဖြစ်ပွားခဲ့ပါတယ်သူတို့ကိုဘယ်သူကဘာကြောင့်တပ်ဖြတ်ခဲ့တယ်ဆိုတာကိုတော့အခုချိန်ထိမသိရသေးပါဘူးခင်ဗျာ